ရုံးကရအော်တိုဘာလာကကချင်းပြည်နယ်မှာတန်ချိန်200ကျော်ရှိပြီးတန်ဖိုးဒေါ်လာ300ကျော်ရှိနိုင်တဲ့ကြောက်စိမ့်တုံးကြီးတွေ့ရှိတဲ့သတင်းကိုကမ္ဘာစာနယ်ဇင်းတွေမှာပေါ်ပြပါတယ်။ဘာကန်ဒေသမှာအစိုးရနဲ့ဖက်ဆက်လုပ်ကိုင်းနေတဲ့ရတနာတောင်တန်းကြောင်မြက်ကုမ္ပဏီရဲ့လုတ်ကွက်မှာတွေ့ရှိတာကြောင့်တိုင်းပြည်အတွက်အကျိုးရှိမယ်လို့ကချင်းပြည်နယ်ဝန်ကြီးချုပ်ကဆိုပါတယ်။ဒါပေမဲ့ကြောက်စိမ့်ကိုနိုင်ငံတော်ရုပ်ဝတ်ချက်လှုပ်ထားလို့တိုင်းပြည်အကျိုးမခံစားရကြောင်း2015အောက်တိုဘာထုတ် Global Witness အဖွဲ့ရဲ့128မျက်နှာအစီရင်ခံစာမှာအသေးစိတ်ဖော်ပြထားပါတယ်။တိုင်းပြည်မှာပြုပြင်ပြောင်းလဲရေးလုပ်နေပါတယ်လို့ဦးသိန်းစင်အစိုးရကကြွေးကြော်နေပေမဲ့မပြောင်းလဲနိုင်တာကတော့ကြောက်စိမ့်လုပ်ငန်းဖြစ်ပါတယ်။2014တနှစ်ထဲမှာတင်ကြောက်စိမ့်ဝင်ငွေဒေါ်လာသန်း3000ကျော်ရှိနိုင်တယ်လို့ကမန်တာမှုတိုင်းပြည်အသင်းထုတ်လုပ်မှုရဲ့တဝက်နီးပါးရှိနေပါတယ်။တော့များတဲ့ဒေါ်လာတွေကိုအများဆုံးအချိုးအမြတ်ခန်းစားရသူတွေထဲမှာဥတန်းရွှေမိသားစုကရှေ့ဆုံးကပါဝင်ပါတယ်ဥတန်းရွှေရဲ့မြေးကမန်ယူဘောလုံးသင်းကိုဒေါ်လာ3000နဲ့ဝယ်ဖို့ကြံစည်တဲ့သတင်းဟာကျန်းသာမှုပမာဏကိုပြတ်တနေပါတယ
်ဥတန်းရွှေနိုင်ငံရေးမလုပ်တော့ပေမဲ့ဇနီးတဲ့ဒေါ်ကြိုင်ကြိုင်ဟာကျောင်းမြတ်လုပ်ငန်းမှာတက်ကြွစွာပါဝင်နေစေဖြစ်တယ်လို့ဆိုပါတယ်ဥတန်းရွှေမိသားစုပိုင်းကြောက်စိမ့်ကုမ္ပဏီတွေကိုจายอินเตอร์เนชั่นแนลကိုခေါ်ပါတယ်။ဦးတန်းရွှေရဲ့သားတွေဖြစ်တဲ့จายဆန်းရွှေနဲ့ထွန်းနိုင်ရွှေတို့ဟာจายอินเตอร์เนชั่นแนลအုပ်စုနဲ့မြမနိုင်အုပ်စုကိုဦးဆောင်ပြီးဖားကတ်မှာကြောက်စိမ့်လုတ်ကွက်6ခုရထားပါတယ်။သူတို့ရဲ့လက်အောက်ခံကျွဲဝါဆုံးဆိုတဲ့ကုမ္ပဏီကိုတော့ Richest Gems ဆိုတဲ့အင်္ဂလိပ်အမည်နဲ့မှတ်ပုံတင်ထားပြီးကြောက်စိမ့်လုတ်ကွက်3ခုရထားပါတယ်။ဦးတန်းရွှေမိသားစုရဲ့လုတ်ကွက်6ခုမှာစက်အင်အားသုံးပြီးစစ်တပ်အဆောင်အအုံနဲ့ဒူတော်မှုပတ်ဝန်းကျင်ပျက်စီးတာများပါတယ်။ဦးတန်းရွှေမိသားစုလုပ်ငန်းနဲ့တရုတ်တို့ဆက်သွယ်ပုံကတော့မရှင်းဘူးလို့ဆိုပါတယ
်။ဦးတန်းရွှေမိသားစုရဲ့ကြောက်စိမ့်လုတ်ကွက်တွေမှာတရုတ်တွေလုတာများတယ်လို့လည်းပြောကြပါတယ်။ချိန်အုပ်စုနဲ့နိုင်အုပ်စုရဲ့လက်အောက်ခံကုမ္ပဏီတွေဟာဝတ်တပ်ဖွဲ့နဲ့ဝတ်ပြည်ပြည်သူ့ပါတီရဲ့လက်အောက်ခံကုမ္ပဏီတွေနဲ့လက်တွဲလုပ်ကင်ကြတယ်လို့ဆိုပါတယ်။ဦးတန်းရွှေမိသားစုပိုင်းကျွဲဝါဆုံးကုမ္ပဏီနဲ့ဝပိုင်တက်ခမ်းကုမ္ပဏီတို့ရဲ့ညွှန်ကြားရေးမှူးဟာဝကောင်းဆောင်ပေါ့ယူဆိုင်ရဲ့တမဲအိုက်ဟော်ဆိုသူဖြစ်ပါတယ်။အစည်းအခါစားအရဆိုရင်ဦးတန်းရွှေမိသားစုမှာဒေါ်လာသန်းပေါင်းတောင်းချီပြီးရှိနေမယ်လို့ကမှန်းရပါတယ်။လွန်ခဲ့တဲ့ဩဂုတ်လကတရုတ်ကိုယ်စားလှယ်အဖွဲ့နေပြည်တော်ရောက်လာစဉ်ဦးတန်းရွှေကိုတွားတွေ့တာကိုကြည့်ရင်တရုတ်နဲ့ဆက်သွယ်မှုကိုကမှန်းနိုင်ပါတယ်။မြမအရေးကိုတရုတ်ကအတွင်းသည့်ဖြစ်နေပုံရပါတယ်။
ကချင်ပြည်နယ်တိုင်းမှုဟောင်းနဲ့ကြည်လက်ဖွံ့ဖြိုးရေးဝန်ကြီးဟောင်းဦးအောင်မြင့်ကျန်းဖွန့်ပါတီအတွင်းရေးမှူးဟောင်းဗိုလ်ချုပ်ဟောင်းမောင်ဦးမောင်မောင်သိန်းလူမှုဝန်ထမ်းဒုဝန်ကြီးဟောင်းဗိုလ်မှူးချုပ်ဟောင်းဦးဖုံးဆွေနဲ့ဤပညာဒုဝန်ကြီးဟောင်းဗိုလ်မှူးချုပ်ဟောင်းဦးဝင်းတန်းတို့ကိုလည်းကြောက်စိမ့်ကြောင့်တထိတ်ဖြစ်လာသူတွေအဖြစ်ဖော်ပြထားပါတယ်အင်္ဂလိပ်ဗိုလ်ချုပ်ဝင်းဂိတ်အမည်ကိုသုံးပြီးမြန်မာဝင်းဂိတ်ကြောက်မြက်ကုမ္ပဏီကိုဦးအောင်မြင့်ကတည်ထောင်ပါတယ်ဝင်းဂိတ်ကုမ္ပဏီဟာစစ်တပ်ပိုင်ကုမ္ပဏီနဲ့လက်တွဲလုပ်ကိုင်ပါတယ်ဗိုလ်ချုပ်ဟောင်းဦးမမောင်သိမ်းမိသားစုဟာဖားကန့်မှာမြက်ရမုံနဲ့မျိုးနွယ်ကြောက်စိမ့်လုတ်ကွက်ကိုပိုင်ဆိုင်ပါတယ်။2015 AB မှာမြက်ရမုံမှာမြေပြိုလို့ဒေသခံ90လောက်တေဆုံးသွားပါတယ်။ဒေါ်လာတန်းထောင်ချီပြီးချမ်းသာသူတွေဖြစ်ပါတယ
်။ဒုဝင်ကြီးဟောင်းဗိုလ်မှူးချုပ်ဟောင်းဦးဖုံးဆွေဟာရွှေအင်းဝကြောက်မြက်ကုမ္ပဏီကိုပိုင်ပြီးဗိုလ်မှူးချုပ်ဟောင်းဝင်းတန်းကတော့မြန်မာ Imperial Jade ကုမ္ပဏီကိုပိုင်ဆိုင်ပါတယ်။စစ်တပ်ပိုင်မြန်မာစီးပွားရေးဥပိုင် limited နဲ့မြန်မာစီးပွားရေးကော်ပိုရေးရှင်းတို့မှလည်းကြောက်စိမ့်လက်ကွက်တွေရှိပြီးနှစ်စဉ်ဒေါ်လာတန်းရာနဲ့ချီပြီးဝင်နေပါတယ်။ခရိုနီတွေထဲမှာထွန်းမြင့်နိုင်ရဲ့ Asia World နဲ့တေးစားရဲ့ထူးအုပ်စုဟာထင်ရှားပါတယ်။ကြောက်စိမ့်ကုမ္ပဏီ12ခုပိုင်နဲ့ Ever Winner အုပ်စုကိုတော့လူသိနေပေမဲ့ကမ္ဘောဇာဦးအောင်ကိုဝင်းနဲ့ SkyNet ဦးကျော်ဝင်းတို့နဲ့ဆက်နေတယ်လို့ဆိုပါတယ်။ဝပီနေကမူရည်ရာစာဝေစုချံဟာလဲကြောက်စိမ့်ကုမ္ပဏီ၅ခုပိုင်သူဖြစ်ပါတယ်။ကချင်းပြည်နယ်လက်နက်ကိုင်ပဋိပက္ခဟာကြောက်စိမ့်လုပ်ငန်းနဲ့ဆက်ဆက်နေပါတယ်။ KIA KIO အတွက်ကြောက်စိမ့်ဟာအဓိကဝင်ငွေဖြစ်ပါတယ်။ကြောက်စိမ့်ငွေကိုကချင်းဘက်ကရောအစိုးရတပ်ဘက်ကရောလူလာကြပါတယ်။ရင်းချမ်းရေးရသွားရင်ကြောက်စိမ့်တွင်းပိုင်နဲ့စစ်ဘုံမိသားစုတွေနဲ့ကုမ္ပဏီတွေလက်တိတ်သွားနိုင်ပါတယ်။ဒါကြောင့်ငင်းချမ်းရေးဆွေးနွေးပွဲလုပ်မယ်ဆိုရင်ကြောက်စိမ့်နဲ့အခြားသင်္ဟာဇာတဝေခွဲရေးကိုအလေးပေးတဲ့ကြောင်း Global Witness ကတင်ပြထားပါတယ်ခင်ဗျာ။